ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုကိစ္စရပ်တွေကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ထိခိုက်မှုတွေရှိခဲ့တယ်လို့စီးပွားရေးယင်းနှိမ့်မြုံနယ်မှုငင်းချင်းရင်နဲ့ခီးသွွားလုပ်ငန်းတွေမှာဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြောပါတယ်။နိုင်ငံတကာကဧည့်သည်တွေလာရောက်တဲ့အခါဖွံ့ဖြိုးရေးကိစ္စရပ်တွေကိုမဆွေးနွေးနိုင်ပဲရခိုင်အရေးကိုသာရှေ့တန်းတင်ပြီးဆွေးနွေးနေရတာတွေရှိတယ်လို့ဦးစော်ထေးကပြောပါတယ်
။အခုကကျွန်တော်တို့နိုင်ငံရေးအားကောင်းလို့ဆိုရင်ကျွန်တော်တို့ကစီးပွားရေးခိုင်မာလို့စီးပွားရေးခိုင်မာမှလည်းနိုင်ငံရေးအားကောင်းမှုဆိုတာမျိုးပြန်လည်ရှိတယ်။အလားတူကျွန်တော်တို့လည်းငင်းကြိုင်းလုပ်ငန်းစဉ်ပါလေဒါမျိုးတယောက်မျိုးရှိတယ်ပေါ့နော်။အဲ့ဒီပုံမှာဟိုကျွန်တော်တို့အစိုးရဟိုလုပ်နေတဲ့ပုံမှာလုပ်နေတာဆိုဒီကိစ္စကတော်တော်လေးနေရာဆိုတော့ဒီကိစ္စတွေလည်းအချိန်ပေးပြီးတော့ဖြေရှင်းနေရတာများတယ်။ဥပမာကျွန်တော်နိုင်ငံတကာကအဲ့ဒါတွေလာပြီးဆိုရင်ကျွန်တော်တို့ဟိုမြန်မာနိုင်ငံနဲ့ဟိုဆက်ဆံရေးဟိုဘယ်လိုမြင့်တင်ကြအောင်လဲကျင်းကျင်းလာလို့ကြာတာပေါ့လို့ပဲပုံမှန်လို့ဒီလိုဖြစ်တယ်လေဆိုတာတွေကနောက်တန်းရောက်ပြီးတော့ဒီကိစ္စကအချိန်ရောက်လာတယ်နိုင်ငံနဲ့ပြည်သူရဲ့အကျိုးစီးပွားကိုတော်တော်လေးထိခိုက်စေတယ
်ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ FFN ရဲ့အစီရင်ခံစာကိုကနဦးကလေးကလက်မခံတဲ့အကြောင်းဒါပေမဲ့ကုလသမဂ္ဂရဲ့ကိုယ်စားလှယ်ကိုလက်ခံပြီးပူးပေါင်းဆောင်ရွက်နေကြောင်းနဲ့နိုင်ငံတကာကဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်တွေနဲ့ပြည်တွင်းမှာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးဆောင်ရွက်နေတဲ့အကြောင်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုမျက်မြင်သက်သေအထောက်အထားဓာတ်ပုံစတဲ့ခိုင်မာတဲ့သက်သေတွေနဲ့တင်ပြဖို့ထပ်မံတိုက်တွန်းကြောင်းလဲဦးစော်ထေးကပြောပါတယ်ဒီစုံစမ်းစစ်ဆေးရေးကော်မရှင်မှာမြမအစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘဲကျူးလွန်ခဲ့မှုတွေကိုတက်သိအထောက်ထားအခိုင်အလုံနဲ့တွေ့ရှိမှာဆိုရင်အရေးယူမှာဖြစ်တယ်လို့ပြောပါတယ်။မကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆွေးနွေးသွားဖို့ရှိပြီးမူလကဘင်္ဂလားဒေ့ရှ်သတင်းဌာနတွေရဲ့သတင်းထုတ်လွှင့်မှုတွေအရဒုက္ခသည် 3,000 လောက်ပြန်လာဖို့ရှိတယ်လို့သိထားပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့တရားဝင်အကြောင်းကြားမှုကိုမရသေးဘူးလို့ဆိုပါတယ်။မိုးကာလအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြမအစိုးရဘက်ကကြိုးပမ်းမှုတွေရှိခဲ့တယ်လို့အခုလို့ပြောပါတယ်
။တိုးတော့ဒီလူတွေနေရဆုံးပါတဲ့လူတွေကိုဘက်ကိုရောက်သွားတဲ့လူတွေပြန်လာရေးပြန်လည်လက်ခံရေးတနေ့ကနေလုပ်နေလို့မရဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကပူအောင်ဆောင်မှုတွေလည်းအထူးသဖြင့်ကျွန်တော်တို့ဒီကိစ္စတွေမိုးရွာပြီပေါ့နော်။မိုးရွာပြီရောက်တော့မယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံကပြောတယ်။မိုးရင်းရောက်လာဒီမိုးရင်းရောက်လာအဲ့ကန့်နေမှာနေတဲ့လူတွေဒုက္ခရောက်ရတယ်ခင်ဗျာ။ဒီမှာတကယ်ခိုက်စက်သဘောမျိုးဖြစ်လာနိုင်တယ်အခါကြရင်သူတို့ကမျိုးသမီးနဲ့ကလေးတွေနဲ့တွေ့ကျွန်တော်တို့ကမြန်မာဘက်ကစိုးရိမ်တယ်စိုးရိမ်တဲ့ဒီ graduation ကိုနည်းနည်းလေးစတင်တယ်လို့ဆိုရင်သူတို့ခံစားတဲ့အခါကျတော့ဒီတက်တာပဲသူကကန့်လန့်ခဲ့တယ်သူတို့ရောအဲ့ဒါလည်းဖြစ်မှာပဲ
ရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကစီးပွားရေးပိတ်ဆို့မှုတွေမလုပ်ခင်မှာမြမအစိုးရဘက်ကဘလို့ပြင်ဆင်မှုတွေလှုပ်ဆောင်နေပါသလဲဆိုတော့သတင်းထောက်တဦးရဲ့မေးမြန်းမှုအပေါ်ဦးစော်ထေးကမြမနိုင်ငံအနေနဲ့ရခိုင်ရင်းနဲ့ပတ်သက်ပြီးဘာတွေလုပ်နေတယ်ဘာတွေဆက်လုပ်ဖို့ရှိတယ်ဆိုတာကိုနိုင်ငံတကာကသိအောင်ပြောပြနေတယ်လို့ပြောပါတယ်ဒီတိုင်းနိုင်ငံသားရေးဝင်ကြီးဟာရခိုင်အရေးနဲ့ပတ်သက်ပြီးမြမတက်မတော်ကိုပြင်းပြင်းထန်ထန်ဝေဖန်မှုတွေလုပ်ခဲ့ပြီးမှပြည်တွင်းကိုလာရောက်ခဲ့သူပါဒီတိုင်းနိုင်ငံသားရေးဝင်ကြီးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမနေ့ကလက်ခံတွေ့ဆုံရမှာတော့ဒီမိုကရေစီအသွင်ကူးပြောင်းရေးရခိုင်ပြည်နယ်ကနေရက်ဆွန့်ခွာဒုက္ခသည်တွေအရေးရခိုင်ပြည်နယ်ရဲ့နောက်ဆုံးဖွံ့ဖြိုးတိုးတက်မှုအနေအထားနဲ့ကုလသမဂ္ဂမှာရခိုင်အရေးဆွေးနွေးနေမှုအနေအထားတွေကိုပြောဆိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်အသေးစိတ်ဆွေးနွေးချက်တွေကိုတော့ထုတ်ဖော်မပြောနိုင်ဘူးလို့သူကပြောပါတယ်ဒီတိုင်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကိုတမတော်ကာကွယ်ရေးဦးစီးချုပ်ကမနေ့ကဘာကြောင့်မတွေ့ခဲ့တာလဲလို့ RFA ကမေးမြန်းရမှာတော့ဦးစော်ထေးကအခုလိုပြောပါတယ
်တမတော်ကာကွယ်ရေးဦးစီးချုပ်ကခီးသွားနေတယ်ကျွန်တော်သိတာကသူက16ရက်နေ့ကနေပြီးတော့နေလာမနေလာလို့တော့သူကခီးသွားတာကျွန်တော်တမတော်ရုံးနေတာက16ကနေပြီးတော့23ရက်နေ့ဒီနေ့ဒီကောကျင်းထားတယ်ခွင့်ပြုချက်လည်းပေးထားပြီအဲ့ဒါသွားနေတယ်တိုးတော့တွေ့တာပြီးတော့ကျွန်တော်တို့ဘာလဲတမတော်ပါလို့ပြောတာ
ဒီနေ့တွေ့ဆုံပွဲမှာသတင်းမီဒီယာတွေကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပုဂ္ဂိုလ်တွေရဲ့ဖုန်းနံပါတ်တွေရှိုံနဲ့သတင်းတောက်တွေကိုဖမ်းဆီးနိုင်တဲ့အခြေအနေပေါ်အစိုးရဘက်ကဘယ်လိုဆောင်ရွက်ပေးနိုင်ပါမလဲလို့မေးမြန်းရမှာဥစော်ထေးကအခုလိုဖြေကြားခဲ့ပါတယ
်ဘယ်လိုထားလဲဆိုတော့ကျွန်တော်ဘာမှလည်းမလုပ်ရဘူးပေါ့နော်အဲ့တော့ကျွန်တော်အကြံပြုချင်တာကတော့သတင်းမီဒီယာနဲ့လိုဂျူရီတက်ဖွဲ့ကြသတင်းမီဒီယာနဲ့ဆိုရကြကိုယ့်ဘက်ကဘာလို့ဆိုရမရှိလို့ကိုယ့်မနေဆိုရမလို့လဲကျွန်တော်တို့ဘယ်လိုမျိုးပေါ်မယ်ဆွေးပွဲတိုင်းမှာဟိုအာဂျင်နာလိုက်တရားဝင်ခေါင်းကြီးစီဆွေးနွေးတာဆိုတော့တကယ်ကြုံနေတဲ့ခိုင်ဆွေးနွေးလို့လေဥပမာကျွန်တော်နားလေတယ်ဆိုတာက တတိယနောက်မှာတော့ပြောဆိုရှိနေတယ်။ဘို့တော့ကျွန်တော်တို့အတရားသူကြီးရဲ့စင်ချက်နဲ့ပတ်သက်လို့ကျွန်တော်တို့ကတော့တရားရုံးနဲ့ဆုံးဖြတ်ချက်ပြီးတော့ဘာမှမပြောလို့ပါ
။ဒါအပြင်တတိယနောက်တွေကလက်တလုံးမြန်မာငွေကျပ်တန်ဖိုးကျဆင်းနေပြီးအမေရိကန်ဒေါ်လာဈေးနှုန်းမြင့်တက်နေမှုကိုအစိုးရဘက်ကဘယ်လိုဆောင်ရွက်ဖို့ရှိပါသလဲလို့လည်းမေးမြန်းခဲ့ပါတယ်။ဒေါ်လာဈေးကြီးမြင့်မှုရဲ့နောက်ဆက်တွဲအကျိုးဆက်မှာပါဝင်လာတဲ့ဈေးဝနဲ့73စီဈေးကြီးမြင့်မှုတွေနဲ့ပတ်သက်ပြီးဘယ်လိုလုပ်ကိုင်ရမယ်ဆိုတာကိုအစိုးရအနေနဲ့စဉ်းစားနေပြီးအော့အော်တောင်းနှင်းမဖြစ်အောင်ချိန်ဆနေတယ်လို့ဦးစော်ထေးကပြောပါတယ်။မွတ်စလင်တွေကိုကမန်တိုင်းသားအဖြစ်မှတ်ပုံတင်ထုတ်ပေးတာမျိုးလုပ်လို့မရကြောင်းတကယ်လို့ဆောင်ရွက်ခဲ့တာတွေရှိတယ်ဆိုရင်ဥပဒေအရအရေးယူနိုင်ကြောင်းဘယ်တိုင်းသားလက်နက်ကိုင်အဖွဲ့ကမှ2008ကနေစပြီးအစိုးရကတက်ထုတ်လို့ရောင်းချခွင့်ခွင့်ပြုတာမရှိတော့ကြောင်းနဲ့ရဲတပ်ဖွဲ့မှ DNA Department ဖွင့်လှစ်ဖို့စီစဉ်နေကြောင်းစတဲ့သတင်းတွေကိုလည်းပြောကြားခဲ့ပါတယ်ရှင်။